November 3ရက်ရွေးကောက်ပွဲမှာအနိုင်ရတယ်လို့ကြေညာထားတဲ့ Joe Biden ကအစိုးရအသစ်ဖွဲ့တဲ့အခါမှာတာဝန်ထမ်းဆောင်မဲ့ထိတ်တန့်တန်တမန်တွေနဲ့အမျိုးသားလုံခြုံရေးတာဝန်ခံတွေရဲ့အမည်စင်းကိုတနင်္လာနေ့မှာထုတ်ပြန်လိုက်ပြီး American နိုင်ငံခြားရေးဝန်ကြီးဖြစ်တဲ့အရင်ဒုတိယနိုင်ငံခြားရေးဝန်ကြီးဟောင်း Anthony Blinken ကိုရွေးချယ်လိုက်ပါတယ်။နိုင်ငံခြားရေးဝန်ကြီးဟောင်း John Kerry ကိုတော့အမျိုးသားလုံခြုံရေးကောင်စီမှာတာဝန်ယူရင်ရာထူးအသစ်ဖြစ်တဲ့ရာသီဥတုဆိုင်ရာသမ္မတရဲ့အထူးတန်တမန်ဖြစ်တဲ့အမည်စင်းတင်သွင်းလိုက်တာပါ။ဒါဟာဥတုရာသီပြောင်းလဲမှုဆိုင်ရာကိစ္စရပ်တွေကိုအရေးတကြီးကင်တွင်ရမယ်နိုင်ငံတော်လုံခြုံရေးဆိုင်ရာကိစ္စရပ်ဖြစ်တဲ့ Mr. Biden ကသတ်မှတ်တယ်ဆိုတာကိုပြသတာဖြစ်ကြောင်းအခုပြောင်းကာလဆောင်ရွက်နေတဲ့အရာရှိတွေကပြောပါရယ် January 20မှာ46ဆမြောက်သမ္မတဖြစ်တဲ့တာဝန်ယူဖို့ Mr. Biden ကပြင်ဆင်နေချိန်မှာပဲသမ္မတ Donald Trump ကတော့ရွေးကောက်ပွဲရလဒ်ကိုပြောင်းလဲဖို့အတွက်ဥပဒေကြောင်းအရဆက်လက်လှုပ်ဆောင်နေတာပါ Mr. Biden ဟာအခုပြောင်းကာလအတွက်ဒလဝဲပြည်နယ်ဝယ်မင်တန်မြို့ကသူ့နေအိမ်ကနေစီစဉ်ဆောင်ရွက်နေတာဖြစ်ပါတယ်။အမိမေလုံခြုံရေးဌာနအတွက်ဒီဌာနမှာလက်ထောက်ဝန်ကြီးဟောင်းဖြစ်ခဲ့တဲ့ Cuban American ရှေ့နေတဦးဖြစ်တဲ့ Alejandro Mayorkas ကိုရွေးချယ်ထားပါတယ်။ African American တဦးဖြစ်တဲ့ American နိုင်ငံခြားရေးဆိုင်ရာကျွမ်းကျင်သူတန်တမန်ဟောင်း Linda Thomas Greenfield ကိုကုလသမဂ္ဂဆိုင်ရာ American သမ္မတကြီးဖြစ်နေရထားတာပါ။မျိုးသားထောက်လှမ်းရေးဆိုင်ရာ Director အဖြစ် CIA ဒုတိယအကြီးအကဲဟောင်းEveril Haines ကိုရွေးချယ်ထားပြီး Jake Sullivan ကိုတော့အမျိုးသားလုံခြုံရေးအကြံပေးဖြစ်နေရထားတာဖြစ်ပါတယ်